မြန်မာနိုင်ငံမှာငြိမ်းချမ်းရေးအတွက်ညှိနှိုင်းရတဲ့အဖွဲ့တွေများပြားတာကြောင့်ငြိမ်းချမ်းရေးမအောင်မြင်သေးတာဖြစ်တယ်လို့နိုင်ငံတော်တမင်ခံပုဂ္ဂိုလ်ကပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးမှုရှိမှသာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်လှုပ်ဆောင်နိုင်မယ်လို့လည်းခရီးပြည်နယ်လွှိုင်းကိုမြို့မှာလူငယ်တွေနဲ့ပြုလုပ်တဲ့ငြိမ်းချမ်းရေးစကားဝိုင်းမှာတော်အောင်ဆန်းစုကြည်ပြောကြားခဲ့တာပါ။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မင်ခါကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံမှာငြိမ်းချမ်းရေးအောင်မြင်ဖို့တစ်ဖက်နဲ့တစ်ဖက်နားလည်မှုစာနာမှုတွေရှိဖို့လိုအပ်နေသေးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာခုချိန်ထိငြိမ်းချမ်းရေးမအောင်မြင်သေးတာနဲ့ပတ်သက်လို့ဒီကနေ့ကြားပြည်နယ်လွိုက်ကော်မြို့မှာလုပ်တဲ့လူငယ်နဲ့ငြိမ်းချမ်းရေးတွေ့ဆုံဆွေးနွေးပွဲမှာဒေါက်ဆန်းစုကြည်ကခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ခက်ခဲနေတာလေဟိုဘက်ဒီဘက်အဖက်ဖက်ကိုကြည့်တဲ့အမြင်ကအားနေနေသေးလို့ဒီလိုပဲမြင်တယ်ဒီနိုင်ငံမှာကျွန်တော်တို့နိုင်ငံမှာငြိမ်းချမ်းရေးဖို့အတွက်အထူးခက်ခဲနေတဲ့ကိစ္စတစ်ခုကဘာလဲဆိုတော့တခြားနိုင်ငံတွေနဲ့ဆားလို့ရှိလို့ရှိရင်ငြိမ်းချမ်းရေးရအောင်လို့ပါဝင်ပြီးတော့လှုပ်ဆောင်မယ့်အဖွဲ့တွေတော်တော်များတယ်တိုင်းသားလက်နဲ့ကိုင်အဖွဲ့တွေလည်းများတယ်နောက်ပြီးတော့ဒီနိုင်ငံမှာဆိုလို့ရှိရင်တမတော်လည်းပါတယ်အစိုးရလည်းပါတယ်လွှတ်တော်လည်းပါတယ်စသဖြင့်ပေါ့နော်အစုအဖွဲ့တွေတော်တော်များတယ်ဟိုနိုင်ငံတော်တော်များများမှာငြိမ်းချမ်းရေးအောင်လုပ်တယ်ဆိုတာဟိုအဖွဲ့နှစ်ဖွဲ့ကြားမှာလှုပ်ချတယ်အများတယ်ဥပမာဆိုလို့ရှိရင်အစိုးရနဲ့တိုက်ခိုက်နေတဲ့အစုအဖွဲ့တစ်ခုနဲ့ဒီလိုတယောက်ချင်းတစ်ချောင်းချင်းငြိမ်းချမ်းရေးအောင်လုပ်တယ်ဆိုတာမြန်တယ်ဘာဖြစ်လို့တရားမျှတမှုဆိုတာလဲချိန်ခွင်ချချိန်ခွင်ဆိုတော့တကယ်ပြောလို့ရှိရင်နှစ်ဖက်ပဲရှိတယ်ဘက်တရားသိပ်ပြီးများတဲ့အခါကျတော့အဲ့ဒီခါအားလုံးမြင်မြအောင်လုပ်ဖို့ဆိုတာပို့ပြီးတော့ခက်ခဲတယ်
လက်ရှိတိုင်းရင်းသားတိုင်းမှာကြောက်စိတ်နဲ့အသက်ရှင်နေရတာဖြစ်တယ်လို့လက်တလောကြုံနေရတဲ့စားဝတ်နေရေးပြဿနာတွေနဲ့ပတ်သက်လို့ကရင်တိုင်းရင်းသားမာရီယိုကတော့အခုလိုဆွေးနွေးတင်ပြသွားပါတယ
်။နေ့60လောက်ဖြစ်ပွားခဲ့တဲ့ပြည်တွင်းစီမီတောက်လောင်မှုကြောင့်ကျွန်တော်တို့တိုင်းရင်းသားတွေအခုထိအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်။တောင်တူမဲ့လေယာမဲ့ဖြစ်ခဲ့ရတယ်။အဲကြောင့်လို့ကျွန်တော်ဆိုငငယ်ကလေးကအဲစုဖြစ်ပွားမှုအတွင်းမှာပဲကျွန်တော်ကြုံလာခဲ့ရတယ်။ကြောက်လက်ကြောက်ခဲ့ရတယ်ညဆိုရင်လည်းအိမ်အောက်မှာပဲအိရတဲ့အိမ်ပေါ်မှာမအိရဘူးကြောက်တက်ပြီဆိုတာလည်းစာလည်းမကျက်ခဲ့ရဘူးကြောက်မှရောက်ပြန်လာလဲဆရာမအတုံးနဲ့ချိန်ချောက်ပြန်ရောအဲ့လိုအတွေ့အကြုံလေးတွေခံစားခဲ့ရတယ်ကျွန်တော်နဲ့တကွာကျွန်တော်ရဲ့အတိုင်းရင်သားအလုံးပါပဲအခုချိန်တည်းကျွန်တော်တို့ရင်ထဲမှာအမြင့်တွင်နေတာကြောက်စိတ်တစ်ခုပါပဲဒါကိုနားလည်းပေးပါလို့ကြိုပြီးမြေတရားခံရှင်ပါတယ်
ငြိမ်းချမ်းရေးလှုပ်ဆောင်သူတွေအနေနဲ့အတကိုစီလျှော့ဖို့ကိုလည်းဒေါန်ဆန်းစုကြည်ကတိုက်တွန်းသွားပါတယ
်။အဲတော့ကျွားနိုင်ငံကနိုင်ဟိုငြိမ်းချမ်းရေးအတွက်ကြိုးပမ်းနေတဲ့အစုအဖွဲ့တွေအားလုံးဟာပို့ပြီးတော့သဘောထားကြည့်ဖို့လိုတယ်။အဲတော့ပြည်သူလူထုကလည်းတရားမျှတတယ်ဆိုတော့ဘာလဲဆိုတော့နားလည်ရမယ်။စိုးစိုးကပြောသလိုပေါ့တရားမျှတတယ်ဆိုတော့ကိုယ့်အတွက်မျှတတာပဲဖြစ်လို့မလုံလောက်ဘူး။သတိပြုရတယ်။အဲတော့တရားမျှတမှုပေါ့တရားမျှတမှုဆိုတာကိုယ့်အစုအဖွဲ့လေးကိုယ်နဲ့သဘောထားချင်းတူတဲ့လူအချင်းချင်းညှိပြီးတော့ဒါဟာတရားမျှတာတယ်ဆိုပြီးတော့တစ်ဖက်သားဒီလိုကင်ထားလို့မရအောင်အဲ့တော့ညီညာရေးလှုပ်ချလို့ရှိလို့ရှိရင်ပို့ပြီးတော့ကျေပြန်းတဲ့အတိုင်းဝိုင်းလိုအပ်ပါတယ
်မကြခင်ကုံဆုံးတော့မဲ့2019ခုနှစ်ကိုညီညာရေးနှစ်ဖြစ်ဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမျှော်လင့်ခဲ့ပေမဲ့ထင်တယ်လို့ခီးမရောက်ခဲ့ဘူးလို့လည်းတုံသက်သူတွေကတုံသက်နေချိန်မှာဒေါန်ဆန်းစုကြည်ဘက်ကအခုလိုပြောဆိုလိုက်တာပါငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေအားလုံးပါဝင်ဖို့ကိုလည်းဒေါက်ဆန်းစုကြည်ကတိုက်တွန်းခဲ့ပါသေးတယ်။ကြားပြည်နယ်ကကိုစိုးဝင်းအောင်ကတော့ NLD အစိုးရအဖွဲ့အနေနဲ့ဖွဲ့စည်းပုံပြင်ဆင်ပေးနိုင်ပြီးစစ်မှန်တဲ့ Federal Democracy ထူထောင်ပေးဖို့အတွက်တိုက်တွန်းဆွေးနွေးသွားပါတယ်
။ငြိမ်းချမ်းလာပြီဆိုတာနဲ့တပြိုင်နက်ပြည်သူလူထုပြမအုံဆုံးခံစားမှဒီအကြောက်တရားတွေကနေကင်းစင်မယ်။တော်ကခုနပြောတဲ့တရားဥပဒေစိုးမိုးမှုပါပဲ။ကျွန်တော်တို့ဒီငြိမ်းချမ်းခြင်းနဲ့တရားဥပဒေစိုးမိုးမှုကင်းမဲ့ခြင်းဟာအဲ့ရအချိုးကြာနေတယ်လို့တော့ကျွန်တော်ဒီလိုအောက်မေးပါတယ
် NLD အစိုးရအနေနဲ့ချမှတ်ထားတဲ့မူဝါဒတွေကိုလှုပ်ဆောင်သွားမှာဖြစ်ပြီးတရားဥပဒေစိုးမိုးမှုရှိမှသာဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လက်လှုပ်ဆောင်နိုင်မယ်လို့နိုင်ငံတော်တိုင်ပင်ခံကကြားပြည်နယ်မှာလူငယ်တွေနဲ့တွေ့ဆုံချင်းငြိမ်းချမ်းရေးဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်လူငယ်တွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအပြီးဒေါန်ဆန်းစုကြည်ကကြားပြည်နယ်ဒေသခံတွေနဲ့လည်းတိကျစီတွေ့ဆုံခဲ့ပါသေးတယ်ရှင်